မလေးရှားနိုင်ငံမှာပြန်ပေးဆွဲရာဇဝတ်ဂိုင်းတိုင်းကိုရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ရမှာအဓိကတန်လျာရှိသူမြန်မာနိုင်ငံသားကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနဲ့နိုင်ငံသားတွေကိုပြန်ပေးဆွဲငွေတောင်းနေတဲ့ပြန်ပေးဂိုင်းဝင်တွေအဖြစ်တန်လျာရှိသူတွေကိုမလေးရှားနိုင်ငံပီနန်းမြို့အနီးပီပလာဘီတက်အရက်ကCEO site ထဲမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်းနေတာပါ။အင်္ဂါနေ့ကစီးနှင်းမှုအတွင်းအသက်30ကျော်အရွယ်မြန်မာနိုင်ငံသားကရဲရင်တလက်နဲ့ခုခံမှုစ조사ခဲ့တာကြောင့်အသေးပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းကိုလည်းပြီးနေရဲတပ်ဖွဲ့မှုဒူတက်ဆဟာဘူဒင်ကသတင်းတောက်တီကိုပြောပြခဲ့ပါတယ်။ပြန်ပေးခိုင်းမှာအဓိကကျိုးကင်ဥဆောင်သူတွေရှိရာနေရာကိုတွားရောက်ဖမ်းဆီးချိန်မှာတော့အဖမ်းမခံဘဲလက်နက်နဲ့ခုခံတိုက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေကကိုကုတ်ကိုကာကွယ်တဲ့အနေနဲ့ပြစ်ခတ်ခဲ့ရကြောင်းပြည်내ရဲတပ်ဖွဲ့မှုကမလေးရှားဘာသာနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံသားတွေအများစုပါဝင်တဲ့ပြန်ပေးခိုင်းဟာမကြတဲ့ခင်အချိန်အထိလူ25ဦးထက်မနည်းကိုဖမ်းဆီးချုပ်နှောင်ထားပြီးမိသားစုတွေစီမှငွေညှစ်တောင်းခံခဲ့ကြတဲ့မှုကင်းမှတ်တမ်းတွေရှိသူတွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဩဂုတ်လ14ရက်နေ့ကတော့ဂျလန်းချန်ငားမွေးမြူရေးကံမှာအလုလုနေတဲ့အသက်38နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးကိုပြန်ပေးခိုင်းဝင်တွေကရာဘာချန်တစ်ခုမှရိုက်နဲ့ဖမ်းဆီးချုပ်နှောင်ထားပြီးဇနီးဖြစ်သူကိုငွေညှစ်တောင်းခံနေတဲ့အချိန်ရဲတပ်ဖွဲ့ကဟန်တာဖမ်းဆီးနိုင်ခဲ့ပြီးနောက်ပိုင်းမှာတော့မတင်ငါသူတွေကိုခြေရာလိုက်နိုင်ခဲ့တာလို့လည်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်။ပြန်ပေးခိုင်းနဲ့ဆက်နွယ်ပြီးမြန်မာနိုင်ငံသား6ဦးနဲ့မလေးရှားနိုင်ငံသား5ဦးကိုဖမ်းဆီးထားပြီး1962ခုနှစ်ပြန်ပေးဆွဲမှုဆိုင်ရာဥပဒေပုံမှတ်3နဲ့အရေးယူမှာဖြစ်တယ်လို့လည်းမလေးရှားအနာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်ရာရှိဦးအောင်စောမင်းကတော့ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့သူနဲ့ပတ်သက်လို့အခုချိန်ထိတရားဝင်အကြောင်းကြားတာရှိမရှိမသိရသေးဘူးလို့ပြောပါတယ်
။ကိုကတော့ဆေးရုံမှာရောက်နေတာစံပရန်ဆေးရုံဆိုလားကျွန်တော်ဒီအဲ့အဲ့ဆေးရုံရောက်နေတာတဲ့အလောင်းကဂျီဝန်ကတ်အတုကင်ထားတာလို့ပြောပါတယ်ဟုတ်ဂျီဝန်ကတ်တုခန္ဓာတော့ဘာလူမျိုးလဲဘာညာတော့ဘယ်သူမှဘာမှမသိဘူးပေါ့နော်။တန်ယုံကတော့သူတို့ဆက်ဟိုဒီနိုင်ငံအစိုးရကဆက်တွေ့လားမတွေ့လားတော့ကျွန်တော်မသိဘူးပေါ့နော်
။စီလန်ဂောပီနယ်ကနေရာတချို့မှာတော့လူရဲမှုနဲ့ဖောက်ထွဲမှုပေါင်း45ခုတက်မနေကျူးလွန်ခဲ့တယ်လို့တန်နေရရှိတဲ့သူတွေကိုတော့မနေ့တုန်းကရဲတပ်ဖွဲ့ကလိုက်လံရှာဖွေနေကြောင်းကိုလည်းဒေသခံသတင်းတွေကဖော်ပြပါတယ်။တန်နေရရှိသူတချို့ကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပြီးဖမ်းဆီးမိသူတွေထဲမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့ဒုက္ခသည်ကပြကိုင်ဆောင်ထားသူတွေပါဝင်နေပြီးရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့တပ်တွေကပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့ကြောင်းပြည်내ရဲတပ်ဖွဲ့ကိုကိုးကားပြီးသတင်းတွေမှာဖော်ပြထားပါတယ်ရှင်။ကျမမအေးမှာပါ။